ဇင်ဘာဝေနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီသတင်းပတ်စောပိုင်းတွေကနေချေချုံနဲ့ထိမ့်သိမ်းခံထားရတဲ့သမ္မတရောဘတ်မူဂါဘီဟာဒီကနေ့ပဲလူမြင်ကွင်းထွက်လာပါရဲ့အပြာရောင်ဘဝဆုံးဝစင်ထားပြီးနွမ်းနယ်နေပုံရတဲ့မူဂါဘီကိုမြို့တော်ဟာရရေကကျောင်းစင်ပွဲအခမ်းအနားမှာလူအုပ်ကအားပေးနေတာလည်းတွေ့ခဲ့ကြရတာပါတိုက်ခိုက်နိုင်ငံရေးခေါင်းဆောင်တွေအရက်ဖက်လူမှုဖွဲ့စည်းနေဘာသာရေးခေါင်းဆောင်တွေကတော့နှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့သူမူဂါဘီရာထူးကထွက်ပြေးတိုက်တွန်းနေပါတယ်။ UK ကျုံ့ရတဲ့နိုင်ငံရေးချက်ချင်းတွေကိုချက်ချောမမွေကျော်လာနိုင်မှုဇင်ဘာဝေလူလူချာမျှော်လင့်နေချိန်မှာပဲရာထူးကထွက်ပြေးဖို့မူဂါဘီကငြင်းဆန်နေတဲ့အကြောင်းသတင်းတွေလည်းထွက်ပေါ်နေပါတယ်။အင်းဒီချင်းတောင်အာဖရိကနိုင်ငံကသမ္မတဂျေကော့ဇူမာကဆုံးဖြတ်ချက်တစ်ခုကိုပြည်ပြသကချမှတ်ဖို့အချိန်စောသေးတဲ့အကြောင်းလွှတ်တော်မှာပြောလိုက်ကြကြောင်းဇင်ဘာဝေနိုင်ငံရေးပြဿနာကိုငြင်းငြင်းဆန်ဆန်ဖြေရှင်းနိုင်မယ်မျှော်လင့်ချက်တွေလည်းအားနည်းနေပါတယ်။ဒီနေ့ကဇင်ဘာဝေနိုင်ငံမီဒီယာတွေမှာဖော်ပြခဲ့တဲ့ဓာတ်ပုံတွေမှာတော့မူဂါဘီကိုစစ်တပ်ကြီးရဲ့ဗိုလ်ချုပ်ကြီးကွန်စတန်တီနိုချီဝန်ကာနဲ့အတူမတက်ရနေတာတွေ့ခဲ့ကြရတာပါ။ဇင်ဘာဝေမှာသွေးထွက်တမ်းရုံမရှိဘဲစစ်တပ်ကတိုက်ပြန်တာထိန်းချုပ်လိုက်တဲ့အင်္ဂါနေ့ကစလို့နေမှာအခြေချုပ်ထိန်းသိမ်းခံထားရတဲ့သက်93နှစ်အရွယ်မူဂါဘီကိုနိုင်ငံမယုံမြင်တဲ့အကြမ်းမှပထမဆုံးပြန်တွေ့ရတာလည်းဖြစ်ပါတယ်။စစ်တပ်ကတော့မူဂါဘီနဲ့ဆွေးနွေးနေကြောင်းပြောဆိုခဲ့သလိုဇင်ဘာဝေစစ်တပ်တောင်အာဖရိကနိုင်ငံတွေကကျောင်းဝင်စစ်သက်သူတွေနဲ့တွေ့ဆုံမှုမူဂါဘီကိုမြို့တော်ဟာရီမှာရှိတဲ့အစိုးရအဲဂီယာကိုမနေ့ကပဲခေါ်ဆောင်သွားခဲ့ကြတာပါ။